သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SPS A World of Difference You're with SPS Burmese On mobile, online and on radio
Mobile, online and radio ပေါ်မှာသင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်တော်ရရှိများချစ်သည်မင်္ဂလာဖျာဖျာနှင့်ပြည့်စုံတော်မူကြပါစေခင်ဗျာဒီနေ့ဇူလိုင်လ3ရက်စနေနေ့မြန်မာပိုင်းစီစဉ်များကို SPS Radio မှစတင်အတန်လွှင့်နေပါတယ်ခင်ဗျာဒီနေ့စီစဉ်များကိုကျွန်တော်ကျော်ထွန်းအောင်ခေါ်တယ်ရယ်အောင်ကတင်ဆက်သွားမှာဖြစ်ပြီးယနေ့ပါဝင်မိစီစဉ်များမှာတော့2020ခုမျိုးဆက်အစီရင်ခံစာထုတ်ပြန်ခြင်းအကြောင်းဒုက္ခသည်ဖြစ်ဩစတြေးလျကိုရောက်လာတဲ့ဆယ်ရယ်ရဲ့အကြောင်းမြန်မာနိုင်ငံတွင်လူထုအုံကြွားမှုအကြောင်းနဲ့ကလေးတွေဘာကြောင့်လိန်ကြသလဲဆိုတဲ့ဆောင်းပါးတို့ကိုနားဆင်ရမှာဖြစ်ပြီးဒီနေ့ခေါင်းကြီးပိုင်းသတင်းတွေကတော့ Pfizer ကာကွယ်ဆေးယခုလအတွင်းဩစတြေးလျမှာရရှိမီမန္တလေးမှာဖမ်းဆီးခံရတဲ့သံဃာတွေစစ်တပ်ကရိုက်နှက်ရန်လိုသည့်တရုတ်ကိုတံပြန်ရန်အတွက်မဟာမိတ်များညင်ညွတ်ရာအမေရိကန်ပြောယခုချိန်အစာပြီးသတင်းများကိုကျွန်တော်ကြော်ထုတ်အောင်ကစတင်ဖတ်ကြားပါတော့မယ်။ Pfizer ကာကွယ်ဆေးယခုလအတွင်းရရှိမည်။ကျန်းမာရေးဝန်ကြီး Great Han ကဩစတြေးလျလူမျိုးများသည့် Pfizer ကာကွယ်ဆေးရဲ့1.8%သန်းကိုယခုလအတွင်းရရှိနိုင်မယ်လို့ကြေညာခဲ့ပါတယ်။တောက်ချာနေတရက်ထဲမှာပဲဆေးထိုးခံသူ9,100ကိုထိုးပေးပြီးကာကွယ်ဆေးထုတ်နှုန်းစံချိန်တင်ရမှုကိုဒီရက်သက်ပတ်အတွင်းထိုးပြီးနောက်အကျိန်တွေဖြစ်လာပါတယ်။မစ္စတာဟန်ကဩစတြေးလျနိုင်ငံရဲ့နိုင်ငံတကာနယ်နိမိတ်ကိုပိတ်ပစ်ခြင်းသည်ဩစတြေးလျနိုင်ငံတလွှားတွင်ကိုဗစ်ဗိုင်းရပ်စ်ပိုးကွယ်များတွေ့ရှိရခြင်းသည်မှန်ကန်သောအရာတစ်ခုဖြစ်တဲ့အတွက်ကြောင့်ဆိုပါတယ်
။ What we're doing now is acknowledging that the Delta strain is new. It is clearly more virulent.And this gives us a chance to ensure that we are taking the
ကျွန်တော်တို့ယခုလုပ်နေတာက Delta အမျိုးကွဲသစ်ကိုအသီးမှတ်ပြုခြင်းဖြစ်ပါတယ်ကျွန်တော်တို့လုပ်နေတာလူတွေကိုအိမ်ပြန်ပို့ပေးပါတယ်ဒါပေမဲ့ဒါကြောင့်နိုင်ငံခြားရေးဝန်ကြီးဌာနက Howard Spring ကိုအလွယ်တကူပြန်သန်းနိုင်တဲ့နောက်ထပ်လူတွေလည်းရှိဖို့သေချာပါတယ်သို့သော Federal တိုက်ခိုက်ခံဆောင် Anthony Albanese ကဩစတြေးလျသို့နိုင်ငံတကာဝင်ရောက်မှုကိုထဲဝဲ short chat ရဲ့အစိုးရဆုံးဖြတ်ချက်ကိုဝေဖန်ခဲ့ပါတယ်။နိုင်ငံရခြားတွင်တောင်တင်နေသောဩစတြေးလျလူမျိုး3,000ကျော်ရှိနေပါတယ်။မစ္စတာဟန်ကဩစတြေးလျလူမျိုး5သိန်းကို2020ခုနှစ်မတ်လမှစ၍အိမ်သို့ပြန်ခေါ်ခဲ့တယ်လို့ဆိုပါတယ်။အစိုးရအနေဖြင့်ပုံမိုး၍ပြန်လည်ခေါ်ယူရန်ဆက်လက်လှုံ့ဆော်သွားမယ်လို့လည်းပြောဆိုပါတယ်။မန္တလေးမှာဖမ်းဆီးခံရတဲ့သံဃာတွေကိုစစ်တပ်ကပြင်းထန်စွာရိုက်နှက်ညှဉ်းပန်းခဲ့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမန္တလေးထောင်မှာဖမ်းဆီးထားတဲ့သံဃာ18ပါးနဲ့3ပါးကိုဇူလ30ရက်နေ့မှာအိုးဘိုထောင်ကနေလွှတ်ပေးခဲ့ပါတယ်။အဲ့ဒီလွှတ်လာတဲ့ဆရာတော်တစ်ပါးကမန္တလေးထောင်မှာသူတို့နဲ့တခြားနိုင်ငံရေးအကျဉ်းသားတွေကိုလွှတ်မပေးခင်အရာရှိတဦးလာရောက်ပြီးသတိပေးစကားပြောခဲ့တယ်လို့ RFA ကမိန့်ပါတယ်။ထောင်ထဲမှာဖမ်းဆီးခံရစဉ်နှိပ်စက်ညှဉ်းပန်းခံရပုံတွေကိုသူ့ရဲ့လုံခြုံရေးအရာထုတ်ဖော်မိန့်ကြားဖို့အဲ့ဒီဆရာတော်ကညင်းဆိုပါတယ်။ဒါပေမဲ့မန္တလေးသံဃာတမကအဖွဲ့ဝင်ဆရာတော်တပါးကသံဃာတွေကိုဖမ်းဆီးသွားချိန်နဲ့မန္တလေးနန်းတွင်ထောက်လှမ်းရေးတွေကစစ်ဆေးချိန်မှာလူမဆန်ရက်စက်မှုတွေကိုကျူးလွန်ခဲ့တယ်လို့လူသိရှင်ကြားပြန်လည်မိန့်ကြားခဲ့ပါတယ်။တံဃာတွေကိုဖမ်းဆီးပြီးနောက်ချက်ချင်းဆိုသလိုလူဝတ်လဲခိုင်းခဲ့တယ်။သူတို့ကိုထောင်တွင်းမှာသဘင်ရိတ်ခွင့်မပြုတဲ့အတွက်အခုလွတ်လာချိန်မှာသဘင်တလက်မခန့်ရှည်လျားနေပြီလို့လဲဖမ်းဆီးခံရတဲ့ဆရာတော်ကမိန့်ပါတယ်။အခုလွတ်လာတဲ့တံဃာ၃ပါးဟာမန္တလေးထောင်ယာယီချုပ်ဆောင်ကဖြစ်ပြီးကြန့်ရှိနေသေးတဲ့တံဃာတို့15ပါးကိုတော့ထောင်ချုပ်တွေထားတဲ့အဆောင်တစ်ခုထဲမှာအတူထားကြောင်းနဲ့ကျမ်းမာရေးကောင်းမွန်ကြောင်းတွေကိုရုံးထုတ်ချိန်မှာထောင်ချုပ်ကလာရောက်တဲ့ကျောင်းသားလူငယ်တွေထံကကြားသိခဲ့ရကြောင်းမိန့်ကြားပါတယ်။ ရန်လိုသည့်တရုတ်အားတံပြန်ရန်အတွက်မဟာမိတ်များညီညွတ်ရန်အမေရိကန်နိုင်ငံသား၏ဝန်ကြီးတောင်းဆိုစီမင်းများကိုအခြေခံသည့်စံနှုန်းများဖြင့်တိစောက်ထားတဲ့လွတ်လပ်ပွင့်လွင်းသောစနစ်ကိုပံ့ပိုးပေးရန်အတွက်အမေရိကန်ပြည်ထောင်စုနှင့်သူ့ရဲ့မဟာမိတ်များအကြားပုံမိုခိုင်မာစွာပေါင်းစည်းညီညွတ်မှုရှိရန်အမေရိကန်နိုင်ငံသား၏ဝန်ကြီးအန်တိုနီယိုဘာလင်ကင်ကတိုက်တွန်းခဲ့ပါသည်။အထူးသဖြင့်ဒီရက်သပတ်အနည်းငယ်အတွင်းမှာကျွန်တော်မြင်တွေ့ခဲ့ရတာကတရုတ်ကိုချီးကပ်တဲ့အခါစူးစီးညီညွတ်မှုရှိဖို့ပါအားလုံးကလည်းဒီအတိုင်းတွေးမြင်ကြမယ်လို့ထင်ပါတယ်ဟုပဲရစ်ရှိပြောရေးဆိုခွင့်ရှိသူရုံးခန်းတွင်တွေးဆိုမေးမြန်းအတွင်းဘာလကင်ကပြောကြားခဲ့ပါတယ်တရုတ်နဲ့ပတ်သက်ပြီးအမေရိကန်နဲ့မဟာမိတ်များအကြားခြားနားချက်များရှိနေသည်ဟုသောသတင်းများနဲ့ပတ်သက်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောကြားရာတွင်အမေရိကန်နဲ့ဥရောပနိုင်ငံများအားလုံးသည်အလွန်ရှုပ်ထွေးသည့်ဆက်ဆံရေးကိုမျှဝေခံစားနေရပြီးယင်းကိုစကားလုံးတစ်လုံးသည်သို့မဟုတ်ဝါကျတစ်ခုတည်းဖြင့်လွယ်ကူစွာဖော်ပြ၍မရကြောင်းပြောကြားခဲ့ပါသည်။ဟောင်ကောင်နှင့်ရှင်ဂျန်တွင်လူအခွင့်အရေးချိုးဖောက်မှုများနှင့်ဆက်လင်း၍တရုတ်အားနေတိုအုပ်စုကဖြစ်တင်ဝေဖန်နေစဉ် G7 ကပူတွဲထုတ်ပြန်နေခြင်းတွင်ယင်းကြီးညာချက်ထွက်ပေါ်လာခြင်းဖြစ်ပါれ။ New South Wales မှာ COVID ရောဂါကူးစက်မှုဆက်ရှိ New South Wales တွင် COVID-19 ရောဂါကူးစက်ခံရသူ35ရာကိုတညအထဲမှာမှတ်တမ်းတင်ထားပါれ။ရရွာတဲတွင်ရှိနေစဉ်လူနာ6ရောက်ကူးစက်ခံရပြီးကျန်ရှိသူများသည့်အထူးကြံဖြစ်နေပြီးဖြစ်ပါれ။ပြည်နယ်ဝန်ကြီးချုပ် Gladys Berejiklian မှပြောကြားအားတွင်၎င်းသည်ရရွာလူထုပြန့်နှံ့မှုသည်အကန့်အသတ်ရှိကြောင်းနှင့်ရက်တိုက်ရန်လှုပ်ဆောင်နေကြောင်းအပြုသဘောဆောင်သည့်လက္ခဏာဖြစ်ကြောင်းပြောကြားခဲ့ပါသည်။ကြိုတင်ခန့်မှန်းထားသည့်အတိုင်းအရေးအတွက်တိုးလာမဲ့အဖြစ်ကျမတို့မြင်ရဖို့အတိအကျသောဖြစ်ရပ်များသာဖြစ်ပါသည
်။ SBS This is SBS Radio.
ဒီနေ့ငွေလဲနှုန်းမှာတော့ Australian dollar ကိုမြန်မာကျပ်ငွေ1239ကျပ်ရရှိပါတယ်။ American dollar ကိုမြန်မာကျပ်ငွေ1645ကျပ်ရရှိပြီး Australian dollar ဟာ American 85 cent နဲ့ညီမျှပါတယ်။မနေ့ပြန် Australia တိုက်မှာရှိတဲ့မြို့ကြီးများရဲ့မိုးလေဝသခန့်မှန်းချက်ကတော့ Sydney မြို့မှာအပူချိန် 16 degree centigrade ရှိမှဖြစ်ပြီးနေသာမှာဖြစ်ပါတယ်။Melbourne မြို့မှာအပူချိန် 73 degree centigrade ရှိမှဖြစ်ပြီးမိုးအနည်းငယ်ရွာသွန်းမှဖြစ်ပါれ Brisbane မြို့မှာအပူချိန် 22 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါれ Perth မြို့မှာအပူချိန် 18 degree centigrade ရှိမှဖြစ်ပြီးမိုးရွာသွန်းမှဖြစ်ပါれ Adelaide မြို့မှာအပူချိန် 14 degree centigrade ရှိမှဖြစ်ပြီးမိုးတစ်ဖြောင်းနှစ်ဖြောင်းရွာသွန်းမှုကင်းရှင်းလာမှဖြစ်ပါれဟိုဘတ်မြို့မှာအပူချိန် 17 degree centigrade ရှိမှဖြစ်ပြီးမိုးရွာသွန်းနိုင်ပါတယ်။ကင်မရာမြို့မှာအပူချိန် 9 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများရှိမှဖြစ်ပါတယ်။ဒါဝင်မြို့မှာအပူချိန် 30 degree centigrade ရှိမှဖြစ်ပြီးနေသာမှဖြစ်ပါတယ်
။ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ။
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ